မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00စတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
မင်္ဂလာပါရှင်ကျမခင်ယူထွေးပါဆီးရီးယားနိုင်ငံအနောက်တောင်ပိုင်းမှာလူတွေတောင်းတဲ့ချီထွက်ပြေးခဲ့ရတဲ့အစိုးရရဲ့ထိုးစစ်ဆင်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့တော့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းဆောင်ရွက်မှုတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ WFP နဲ့မြန်မာအစိုးရတို့သဘောတူညီမှုရယူခဲ့ကြပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့အခြေအနေဖြစ်ပါတယ်။နောက်ပြီးတော့ဒီလိုမျိုးစစ်ဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်တွေကကြေးရွာတွေနားမှာမြန်မာစစ်တပ်ကအခြေချတပ်ဆွဲလာနေတဲ့အတွက်ဒေသခံကြေးရွာသူရွာသားတွေစိုးရိမ်ကြောက်လန့်နေကြပါတယ်။အိန္ဒိယနိုင်ငံမှာတော့မွတ်စလင်တွေကိုခွဲခြားကန့်သတ်တဲ့အငင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေတစ်ကိုကန့်ကွက်ဆန္ဒပြနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက် VOA ရဲ့သောတာရှင်တွေအတွက်ခရစ်စမတ်တေးသင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီနေ့ကျမတို့စက်ပန်းဆိုင်ရာချွေရမှုတချို့အရာဒီပုံမှန်အဖွင့်မှာဟိုချွေရင်ချက်လေးတွေတခုတချို့ရှိခဲ့တာကိုလည်းတောင်းပန်ပါတယ်အခုနိုင်ငံတကာသတင်းတွေကိုပြောပြပေးသွားခြင်းပါတယ်ဆီးရီးယားနိုင်ငံမှာဒီပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းနေချီအိုးအိမ်တွေဆွန့်ခွာထွက်ပြေးခဲ့ရတဲ့နိုင်ငံအနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်ဒေသအကူတွင်လက်နက်ကင်တွေကိုနှိမ်နင်းတဲ့ဆီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားအလုံးအကျုံသုံးဆောင်ရွက်နေတာတွေနောက်ရပ်သားတွေဘေးလွတ်ရာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမကျန်တိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်ကိုစိုးရင်စရာကောင်းလာတဲ့အကြောင်းအတွင်းမှုချုပ်ဂူတာရက်စ်ရဲ့ပြောခွင့်ရကတနင်္လာနေ့ကပြောပါတယ်2017ခုနှစ်ကစတင်တဲ့ပြည်တွင်းစစ်ပွဲတွေအတွင်းတပုံတွေဆက်လက်ထိန်းချုပ်ထားတဲ့ဒီနောက်ဆုံးလက်ကျန်ဒေသအီဒလစ်ကိုပြန်လည်သိမ်းယူဖို့ဆီးရီးယားဆွေရကကြိုးစားနေတာပါနိုင်ငံအတွင်းတခြားဒေသတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေအပါအဝင်ဒီအီဒလစ်ဒေသမှာလူ3000လောက်လက်ရှိနေထိုင်နေတာပါ။စီးရီးယားဆူရဟာရုရှားရဲ့လေကြောင်းစစ်ကူနဲ့အတူဒေသတွေမှာရှိတဲ့လက်နက်ကိုင်တွေအပေါ်ထိုးစစ်ဆင်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကစလို့အပြင်းထန်စတင်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။မဟာဗျူဟာကြားတဲ့မာရက်အယ်နူမန်မြို့ကိုဥတီထိုးစစ်ဆင်နေပြီးတော့ဒီလမ်းတစ်လျှောက်မှာရှိတဲ့မြို့ရွာအတော်များများကိုလည်းအစိုးရတပ်တွေကပြန်လည်သိမ်းယူခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေကအစိုးရစစ်ဆေးရေးစခန်းကိုခြုံခိုးတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။တာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုတွေဆက်တိုက်ပိုဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘော့ခ်ပြည်နယ်မှာအခုလိုထပ်တိုက်ခိုက်ခံခဲ့ရတာလို့ဒေသခံရရှိတွေကဆိုပါတယ်။တိုက်ခိုက်ခံခဲ့ရတဲ့ဒေါက်တာဘတ်ခရိုင်အုပ်ချုပ်ရေးမှူးမိုဟာမက်ယူဆပ်ကဒါဇင်တွေနဲ့ချီတဲ့တာလီဘန်သဘုံတွေအနေနဲ့စစ်တပ်နဲ့ထောက်လှမ်းရေးပူးတွဲချတာတဲ့ဒီစစ်ဆေးစခန်းကိုတိုက်ခိုက်ခဲ့တာကြောင့်အခုလိုတည်ကြေခဲ့ရတာလို့ဆိုပါရယ်အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကတော့ကြာဆုံးသူ9ဦးပဲရှိတယ်လို့ရှော့ပေါ့ပြောထားပါရယ်အစိုးရတပ်ထိခိုက်မှုတွေကိုပိုပြောလိရှိတဲ့တာလီဘန်တွေဘက်ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာဖြစ်ပြီးအာဖဂန်တပ်သားအနည်းဆုံး20ကြာဆုံးကနောက်ထပ်6ဦးဒဏ်ရာရပြီးနောက်ထပ်4ဦးကိုတော့အရှင်ဖမ်းမိခဲ့တယ်လို့ပြောနေပါရယ်ခင်ဗျ
မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရက်တွေပြန်ပြီးစလုပ်လာနေတဲ့အပေါ်ကြုံပြန်တဲ့နေရာမှာညှဉ်းညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဖိတ်ခေါ်ပြီးသုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုတရုတ်ဝန်ကြီးချုပ်လီကစ်ချန်ကဒီကနေ့ဒီနိုင်ငံအနောက်တောင်ပိုင်းချန်ဂျူမြို့မှာကြိုဆိုတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားရဲ့ဒီရန်လိုတဲ့လုပ်ရက်တွေဟာသူ့အတွက်ရောတခြားနိုင်ငံတွေအတွက်ပါအကျိုးရှိတဲ့လုပ်ရက်မဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်ကအဖွင့်ဒီဆွေးနွေးပွဲအဖွင့်မိန့်ခွန်းမှာပြောဆိုပါတယ်။မစ်ဆိုင်းတို့ဆက်တက်မှုတွေပြန်လုပ်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကခရစ်စမတ်မှာလက်ဆောင်ပါဖြစ်မလဲဆိုတာစောင့်ကြည့်ဖို့ချင်းချောက်ပြောဆိုထားတာကိုရည်ညွှန်းပြီးတော့တရုတ်ဝန်ကြီးချုပ်ကအဲ့ဒါလို့ပြောဆိုခဲ့တာပါ။ North Korea nuclear system is so that you soon worry Pian Sanai Boat, American Bagat, Nikon, now some tabby, Layo Samyamuri Lopu, Yakuyan and Gatansu Tara Pipari, Abutonang and Tapi Suni Weguro, to the other side to intervene Sayonima, John Korean and Darigu, a teacher, Lok Kaisire Kisane, Javan Kongi Paga, Yoji Pibu, Tangoria Tiayunga, let alone some pet chow.
နိုင်ငံအကြအငင်းပွားမှုတွေအချိန်ညှင့်လာချိန်မှာကျင်းပလာတဲ့ဖြစ်ပါတယ်ဒီတရားရုံးကိစ္စကြောင့်ပဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံအကြကုန်သွယ်ရေးဆိုင်ရာအပြန်အလှန်တင်းကြပ်မှုတွေချမှတ်ခဲ့တယ်လို့ဂျပန်နဲ့တဖက်ယုံကြည်စိတ်ချရတဲ့ကုန်သွယ်ဘက်နိုင်ငံဆင်းကနေလည်းဖော်ပြထားကြတာဖြစ်ပါတယ်ရှင်အိန္ဒိယနိုင်ငံကအငင်းပွားစရာနိုင်ငံအဖြစ်မှုဥပဒေပြန်ရုပ်သိမ်းပေးဖ ဒီနိုင်ငံအဖြစ်မှုဥပဒေသည်ဟာအိန္ဒိယနိုင်ငံတွင်ကလူနည်းစုမွတ်စလင်2000ကိုခွဲခြားထားတဲ့ဥပဒေဖြစ်တယ်လို့လဲဆန္ဒပြသူတွေကဝေဖန်ထားပါတယ်။ဒါပေမဲ့ဝန်ကြီးချုပ်မိုရီကတော့ဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကထွက်ပြေးလာကြတဲ့ဟိန္ဒူခရစ်ယာန်နဲ့အခြားဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပြုထား
ဗီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ဗီအရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ရဲ့မြန်မာနိုင်ငံအတွင်းအကောင့်ထွေဖို့ဆောင်ရွက်နေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့မြန်မာအစိုးရနဲ့ WFP အကြားသဘောတူညီမှုရယူခဲ့ပါတယ်။ WFP လက်ရှိဆောင်ရွက်နေတဲ့ငါးနေတာစီမံကိန်းမှာတော့အကြမ်းဖက်ပြစ်ပတ်တွေရှိနေတဲ့ကချင်၊ရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းအကူအညီလိုအပ်နေတဲ့ဒေသတွေကလူတတန်းကိုနှစ်စဉ်စားနပ်ရိက္ခအကူအညီတွေပေးနေတာပါ။ဒီအတွက်အကောင့်ထွေဖို့ဆောင်ရွက်မှုတွေမှာမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လှုပ်ဆောင်သွားဖို့သဘောတူညီချက်ကိုနှစ်ဖက်တာဝန်ရှိသူတွေဒီနေ့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းစားနပ်ရိက္ခရှာပါမှုနဲ့အာရချုပ်တဲ့ပြဿနာတွေကိုတိုက်ဖြတ်သွားဖို့မြန်မာအစိုးရအနေနဲ့ WFP နဲ့အတူအခိုင်အမာလက်တွဲဆောင်ရွက်နေတဲ့ဆိုတာကိုအခုသဘောတူညီချက်ကပြသလိုက်တာဖြစ်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်စတီဖန်အန်ဒါဆန်ကပြောပါတယ်။WFP ရဲ့မြန်မာနိုင်ငံအတွင်း၅နှစ်တာစီမံကိန်းဆောင်ရွက်ချက်တွေဟာမြန်မာအသွင်ကူပြောင်းရေးကာလဆောင်ရွက်နေတဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့လည်းဆက်စပ်နေပြီးဒီကြီးမားချက်တွေအတွက်အထောက်ပံ့ဖြစ်စေတာကြောင့်မြန်မာအစိုးရအနေနဲ့ WFP အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့လည်းမြန်မာအစိုးရကပြောဆိုပါတယ်။လက်ရှိ WFP ရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းပြည်ပခန့်တွေကြောင့်အကူအညီလိုအပ်နေသူ2,400နောက်ကချင်ပြည်နယ်မှာ4,500နဲ့ရှမ်းပြည်နယ်မှာ3,400အထက်လိုအပ်တဲ့စားနပ်ရိက္ခအကူအညီတွေပေးနေတဲ့အပြင်ပြည်နယ်နဲ့အတိုင်း14ခုထဲက17ခုမှာကလေးငယ်3,000နီးပါးအထက်အာဟာရဖြစ်စေမဲ့အစားအစာတွေကို WFP ကထောက်ပံ့ကူညီပေးနေတာဖြစ်ပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံမှာတော့ဘတ်စကားတစ်စီးပေ900လောက်နဲ့တဲ့ကြောက်တဲ့မနေ့သကောင်မတိုင်ခင်မှာထိုးကြခဲ့တာကြောင့်ခီးတယ်အနည်းဆုံး26ဦးသေခဲ့ပြီးနောက်ထပ်13ဦးလည်းထဏ်ရာတွေရသွားကြပါတယ်။နိုင်ငံနောက်ပိုင်းစူမက်ထရာကျွန်းပေါ်ကဘန်ကူလူမြို့ကနေပလန်ဘန်မြို့ကိုထွက်ခွာလာတဲ့ဒီဘတ်စကားမှာခရီးတဲ့90လောက်ပါလာတယ်လို့ရဲတွေကဆိုပါတယ်။အခုလိုမတော်တဆဖြစ်ရတဲ့ကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပြီလို့လည်းအဝေးကြီးလက်မကြီးဆိုင်ရာရဲအရာရှိ Risky ကအင်ဒိုနီးရှား TV1 ကိုပြောခဲ့ပါတယ်။ဒါပေမဲ့မတည်ပဲကြံခဲ့သူတွေကတော့ break မကောင်းလို့ဖြစ်ရတာပါလို့အာဏာပိုင်တွေကထုတ်ပြောနေပါတယ်။ပေကာအလန်းမြို့နယ်အတွင်းမှာကွန်ကရစ်လမ်းဘေးအကာရံတွေကိုတိုက်ပြီးကြောက်ထဲကနေတဆင့်မြစ်ထဲအထိထိုးကျသွားတဲ့ဒီဘတ်စကားပျက်စီးပိုင်းစားတွေကိုလူတွေဝိုင်းဆယ်နေကြတာကိုလည်း TV ပုံရိပ်တင်မှာတွေ့နေရပါတယ်။ကာမတော်တဆမှုအမြဲလိုဖြစ်လေရှိတဲ့အင်ဒိုနီးရှားမှာတောတောင်လမ်းကျမ်းတွေကိုဖြတ်သန်းမောင်းရလေရှိပြီးအန္တရာယ်ကင်းစံသတ်မှတ်ချက်တွေလည်းအားနေကကားတွေကိုလည်းပုံမှန်ပြည့်ပြည့်ထင်ထင်မှုအားနေလေရှိပါတယ်ခင်ဗျာ။
မနက်ခင်ဒီဇင်ဘာလ25ရက်နေ့ဟာခရစ်စမတ်နေ့ဖြစ်တာနဲ့အမျှခရစ်စမတ်အကြိုညပွဲတော်တွေနဲ့ဆုတောင်းပွဲတွေကိုကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေတန်းနဲ့ချီဆင်နွှဲနေကြပါပြီ။ယေရှုခရစ်တော်မွေးဖွားရာစာတီးမြို့အဖြစ်ယုံကြည်ကြတဲ့ဂျော်ဒန်နဲ့အနောက်ဘက်ကန်ကဘက်သလေဟမ်မြို့မှာခရစ်ယာန်ဖျားဘူးတွေနဲ့ကမ္ဘာလက်ခီးတော်ပေါင်းများစွာဆူဝေးရောက်ရှိနေကြပြီး တမန်တော်ယေရှုရဲ့မွေးနေ့အချိန်မှာခရစ်စမတ်ပွဲတော်ကိုစတင်ဆင်နွှဲနေကြတာပါ။အေယာမခရစ်စမတ်သစ်ပင်ကြီးလှုပ်ရှားတဲ့ဒီမန်ချာယဉ်ပြင်မှာဒီကနေ့မနက်ပိုင်းကတည်းကစလို့ခရစ်စမတ်ပွဲတော်အတွက်စုဝေးနေကြတာပါ။ခရစ်စမတ်ကာလညဉ့်ညဉ့်ကြမ်းကြမ်းပွဲတော်ဆင်နွှဲနိုင်ဖို့တာဝန်ရှိသူတွေကလည်းလုံခြုံရေးကိုတင်းကျပ်ဆောင်ကျပ်ပေးထားပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုံဟံမကြီးကတော့ဒီကနေ့ညပိုင်းကစလို့ဗာတီကန်မှာခရစ်စမတ်အကျူညဝိပုစုတောင်းပွဲဆင်နွှဲမှာဖြစ်ပြီးတော့မနက်ဖြန်ခရစ်စမတ်နေ့လယ်မှာလည်းစိတ်ပီတာရှင်ပြင်မှာလာရောက်ဆွေးကြမယ့်သူတွေကိုမိန့်ခွန်းပြောကြားပြီးဆုတောင်းပေးမှာဖြစ်ပါတယ်။တော်မီထံအကြီးအကဲခံရတဲ့ဩစတြေးလျနိုင်ငံမှာတော့မိသက်ဝန်ထမ်းတွေအတွက်ခရစ်စမတ်ကစောကြရောက်ခဲ့ပါတယ်။သူတို့မထင်မှတ်ထားတဲ့အချိန်မှာဒေသခံတွေကခရစ်စမတ်လက်ဆောင်တွေလာပေးကြတာကြောင့်ကိုမိသားစုတွေအတွက်တောင်လက်ဆောင်ဝယ်ဖို့အချိန်မပေးနိုင်ကြတဲ့မိသက်ဝန်ထမ်းတွေဝမ်းသာမျက်ရည်လည်ရတဲ့အထိဖြစ်ခဲ့ရပါတယ်။ဗီဒီယိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗြိတိန်ပြည်သူတွေအတွက်ခရစ်စမတ်ဆုမွန်ကောင်းပေးပို့ခဲ့တယ်လို့ကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေနဲ့အတူခရစ်စမတ်နေ့ကိုဆင်နွှဲသွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။အခုလိုခရစ်စမတ်ရရောက်တိုင်းကမ္ဘာတဝန်းကခလင်းငယ်တွေစီနှစ်စဉ်လက်ဆောင်တွေတည်ဆောင်သွားမယ်ခရစ်စမတ်ဖူဖူကြီးရဲ့ချစ်ကြီးရဲ့ခီစဉ်နဲ့ဥရောပမှာစပါတော့မယ်။တနင်္ဂနွေတက်ကဆန်တာကလော့စ်ကိုတင်ဂေတာပြုထားသူဒီခရစ်စမတ်ဖူဖူကြီးကိုနှုတ်ဆက်တဲ့ခန္ဓာဖင်လန်နိုင်ငံရော်ဗန်နမီမျိုးကနေမျိုးကန်တွေကမနေ့ကစကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းပေးပို့ချက်တွေထဲမှာတော့စီရေးပရိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုစတိုက်တင်ဆက်ပေးကြပါမယ်။စီရေးပရိပခါတွေပြင်းထန်နေစေမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ကစီရေးနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလောဝတို့ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ဒီကနေ့မှတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေပြောခွေးရခိုင်ဒုက္ခကဆိုပါတယ်
ဒီကေမလာ24ရက်နေ့ဒီနေ့မှာဒီမနေ့7နိုင်4မိနစ်ကစပြီးတော့မှဒီပလောဝမြို့နယ်နှုံးဘူးရွာရဲ့အနောက်တောင်ဘက်တိကျတမ5ကီလိုလောက်အကွာပေါ့နော်ဒီမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့အဲ့ဒီမှာ3ရက်မြောက်နေ့အဖြစ်ဟိုဒီနေ့လည်းပဲထားပြီးတော့တိုက်ပွဲဖြစ်နေတာရှိတယ်ဆိုတော့ဒီရန်သူဘက်ကထိခိုက်ကြံ့ဆုံးမှုကတော့ရှိတယ်။နောက်တနေရာကတော့ဒီနေ့ပါပဲမင်းများမျိုးနဲ့ဩဘုံတောင်လူရောရဲ့မြောက်ဖွဲ့ပဲနော်။တိုင်းဖို့ကိုကဆိုလို့ရှိရင်လည်း3ကီလိုလောက်กว่าပေါ့။ကျွန်တော်တို့ကိုထိုးစစ်ဆင်ဖို့တက်လာတဲ့အဲအား100လောက်กว่าတဲ့ရန်သူစစ်ကြောင်းတစ်ခုနဲ့ကျွန်တော်တို့ရခိုင်ကတ်တို့နှုတ်ချစစ်ကြောင်းတို့အဲ့ဒီမှာထိတိုက်ပွဲဖြစ်ပွားနေတာရှိတယ်။ဆိုတော့တိုက်ပွဲရဲ့အသေးစိတ်ကတော့မသိရသေးဘူးဗျ။
မနေ့ကလည်းဘုံလူကျိုးမြို့နယ်ပလောဝမြို့နယ်နဲ့မြေပုံမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်ဒုက္ခကဆက်ပြောပါရစေ
။ဒီဇင်ဘာလ23ရက်နေ့မှာပုံနာကျောင်းမြို့နယ်ဘုဒ္ဓရွာအနီးမှာဒီမနေ့7နာရီ55မှာတိုက်ပွဲဖြစ်တာရှိတယ်ဗျ။အဲတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့တုံးဦးကြဆုံးတာရှိတယ်။နောက်ပြီးတော့ဒီနေ့လယ်7နာရီ50မှာဒီပလောဝမြို့နယ်နှုံးဘူးရွာရဲ့အနောက်တောင်ဘက်ပေါ့နော်။အမတိတိလက်အောက်ခံကြီးခမနှစ်တိလေးနဲ့နေပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။လူကြီးကဒီအလောင်းဆုံနဲ့လည်းလည်းခရမီကြောက်ချက်ဆိုကျွန်တော်တို့တင်းစီရမီကြတာရှိတယ်။ဒီဇင်ဘာလ23ရက်နေ့မှာပဲဒီမြေကုံမြို့နယ်စမင်းရွာရဲ့တောင်ဖက်ဖြစ်တဲ့ရန်ကုန်ဒီကလမခဲပေါ့နော်။အဲ့ဒီမှာမေးလေကနာရီချင်းမိကနေရှားပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။ဒါပေမဲ့တိုက်ပွဲကတော့ပြင်းထန်နေကြ။ရန်သူကနေပြီးတော့မှရဟယင်မစင်းနဲ့နေပြီးတော့လာရောက်ဖြစ်ခတ်တိုက်ခဲ့ခဲ့တာရှိတယ်။တိုက်ပွဲချင်းတချောင်းမှာတော့ဒီကျွန်တော်တို့ရခိုင်တပ်တို့ဖွဲ့စည်းနေပြီးတော့ဒီအရဲခါစစ်တီတို့မဦးကြားဆုံးခဲ့တာရှိတယ်
။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်။မနေ့ကဘုံလူကျိုးမြို့နယ်ဗုဒ္ဓရွာပြင်ပမှာတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ရွာသားတွေထွက်ပြေးသိမ်းရှောင်ရတာမျိုးမရှိဘူးလို့ဗုဒ္ဓရွာသားတို့ကပြောပါတယ်။
တိုက်ပွဲကဒီနေ့ဆုံးချေရောက်တဲ့ဆက်ဖြစ်နေတာကျွန်တော်တို့တကောင်းကျဲရတော့ဒီအေအေနောက်ပဲဖြစ်နေတာအော်ဆက်ကြည့်နေလို့တော့မရှိသေးဘူးစစ်ပြေးတမ်းနဲ့ရှိနေတာလေ
အနောက်ပိုင်းတန်းစေတနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ဘုံလူကျုံးမြို့နယ်ဘူတီတောင်နဲ့ချင်းမြို့နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲပြင်းထန်ခဲ့ကြောင်းအတည်ပြုပြောပါရစေ။ဟုတ
်ကဲ့တိုက်ပွဲဖြစ်တဲ့ပြင်းထန်တာဖြစ်တဲ့ဒါလည်းပြောရမယ်ကျန်တာပါမလို့
တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမူကျုပ်စော်မင်းထွန်းကတော့မနေ့ကအမ်းမြို့နယ်နဲ့ဘူတီတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါရစေ။
မနေ့ကတော့ကျွန်တော်တို့ဒီအမ်းဘက်ပေါ့ခင်းကြိုင်းပြက်လာကျွန်တော်တို့ဖြစ်ခဲ့တာဆိုတော့ဆန်ရင်းရောရဲ့အခြေပေါက်ဘက်မှာတစ်ခုဖြစ်ခဲ့တာဒီလေကျွန်တော်တို့ဝခုံချောင်းဘက်မှာဦးပြီးတော့ဘက်မှာလည်းဖြစ်ခဲ့တာဒီပြီးတော့မနေ့ကမနေ့မနာရီလောက်မှာတော့ဖုံရိုးလေးကဒါပြနေကြပါအဲဖုံရိုးလေးကိုမှတ်ဆက်ဖြစ်ခဲ့တဲ့ဖြစ်စဉ်ကြီး ပုံရိုးလေးကလည်းကျွန်တော်ဘူရီကောင်တဲ့အဲ့မှာလည်းချက်ခဲ့တာရှိပါတယ
်။ဒီဇင်ဘာ22ရက်နေ့ကလည်းဘူရီတောင်မြို့နယ်အုတ်တောင်ရွာရှိဘက် .425 တောင်ကုန်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြမတမတော်ဘက်ကတမချ6အပါဝင်ရဲတပ်ဖွဲ့အတွင်ပြောင်းစစ်တပ်ကအင်အားဖြည့်တင်းထားမှုကြောင့်ပူလင်းရာသီကာလမှာတိုက်ပွဲတွေဆက်လက်ပြင်းထန်လာလိမ့်မယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြမစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်နေတာတစ်နှစ်ရှိလာပြီဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်အရသာတသိန်းနီးပါးစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ရခိုင်ဘက်ကစီးရဲချင်းနေနိုင်ကိုရေးပြောပြပေးခဲ့တာပါရှင်ဒီလိုမျိုးစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တဲကကြေးရွာလေးနားမှာစစ်တပ်ကတက်ဆွဲလာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြေပုံနဲ့ရသေးတော်ဒေသတွင်းကကြေးရွာတချို့မှာတော့စစ်တပ်ကအဲ့ဒီရွာအနီးနားတစ်ဝိုက်မှာလာပြီးတက်ဆွဲပြီးအသွားအလာတွေကန့်သတ်လိုက်တဲ့အတွက်ဒုက္ခသည်တွေအခက်အခဲမျိုးမျိုးနဲ့ကြုံတွေ့နေရတဲ့အပြင်စိုးရိမ်ကြောက်လန့်နေကြပါတယ်ပိတ်မိနေတဲ့သူတွေစီကိုတပ်ဆိုင်ရာအာဏာပိုင်တွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကတွားရောက်ဖို့ကိုလည်းလမ်းပန်းဆက်သွယ်ရေးနဲ့လုံခြုံရေးပိုင်းကခက်ခဲနေတာပါ။သတင်းပြေဆောင်ကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်
။ရခိုင်နယ်ဝိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆွေရတတို့တိုက်ပွဲတွေဖြစ်ပေါ်လာတာဟာတနည်းနည်းပြကြာမြင့်ပြီးဖြစ်သလိုတိုက်ပွဲတွေကြောင့်အရသာတွေထွက်ပြေးသိမ်းရှောင်နေရသူတွေနဲ့ခြေရွာတွေမှာပိတ်မိနေသူတွေလည်းရှိပါတယ်။မြေပုံမျိုးနဲ့ရွာသားရခြေရွာရဲ့အဓိကထွက်ပေါက်တစ်ခုဖြစ်တဲ့ရောက်ရှောင်းတရမှာတပ်မတော်ကပိတ်ဆို့ထားတာကြောင့်ရွာအတွင်းမှာရှိတဲ့သူတွေဟာစစ်နဲ့ရိုက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ရွာသားရဒေသခံတို့ကပြောပါတယ်။
အခက်ခဲရတော့အများကြီးပေါ့ကွယ်။ဟောအများကြီးဆိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ6ရက်7ရက်ဒီရက်ဒီမှာတက်မတော်စစ်ကြောင်းကအကိုတို့ရဲ့ကိုဝင်ပြီးတော့သူတို့ဟိုတန်မတန်ခါလက်လူဆိုပြီးတော့သူတို့၅ယောက်ဖမ်းသွားတယ်။အဲ့ဒီနောက်ပိုင်းမှာရွာသားတွေကကြောက်လန့်ပြီးတော့ဆွဲဆွဲပြစ်သွားတဲ့လူတွေကအများကြီးပေါ့။လူပေါင်း1845ယောက်မှာအကိုတို့ဆွဲပြစ်သွားတာက1600လောက်ဆွဲပြစ်သွားပြီ။အကိုကရွာထဲမှာလူ100ကျော်လောက်အကျန်နေခဲ့တာပေါ့။ဒီလူတွေကျန်နေတယ်ဆိုတော့ဒီရွာထဲမှာရှိတဲ့ဟိုကိုယ့်ရွာကို1600တဲ့အနေနဲ့ကျန်နေခဲ့တာဖြစ်တယ်။အခုဆိုလို့ရှိရင်ဒီတက်မတော်စစ်ကြောင်းကတက်မတော်ကအဲ့ဒီဟိုရောကြောင့်တရားမှာသူတွေစခန်းရှာပြီးတော့နေတယ်ဆိုတော့အဲဒီအကိုတို့ရွာကလည်းဘယ်ကိုပဲသွားသွားဘယ်ကိုပဲသွားသွားလေကုန်းကြောင်ဖြစ်စီရေကြောင်ဖြစ်စီသွားမယ်ဆိုလို့ရှိရင်ရောကြောင့်တရားကိုဖြတ်ပြီးတော့မှသွားရတာဖြစ်တယ်။အဲ့တော့ရောကြောင့်တရားကိုဖြတ်မယ်ဆိုလို့ရှိရင်အမှားတက်မတော်စစ်ကြောင်းကအဲသူကပိတ်ထားတယ်။အဲ့တော့အကိုတို့မှဒီနိုဝင်ဘာလ25ရက်နေ့ကနေသူတို့အဲ့လိုသွားလာတာဒီကိုကန့်သက်ရှုပ်ချထားတဲ့အတွက်အခုတို့ဒေသခံတွေနဲ့စာရေးတောက်ရေးအဲကျမ်းမရေးစသဖြင့်ဒါတွေအများကြီးအခက်အခဲပေါ်နေတယ်။ဟုတ်တယ်ရွာမှာစားတောက်နေကြတော့ညီရွာမှာငခုအခုတို့မှာအဲကျန်တဲ့ဟိုစားနပ်ရိက္ခာလေးတွေနဲ့စားတောက်ဖြစ်တယ်လို့ပဲစားတောက်နေရတာပေါ့အခုကတော့အဲငခုရှိတဲ့စားနပ်ရိက္ခာလေးလည်းအဲကုန်ပြီနောက်ထပ်ပြင်ပကိုလည်းဖက်လို့အလုံးမလုပ်အောင်ပြင်ပကလည်းရိက္ခာမတရားဘူးဆိုတော့ဒါကအဲအခုတို့ဒေသခံတွေအတွက်ဟိုနောက်ဆုံးဟိုစားရေးတောက်ရေးအခက်အခဲတွေငတ်ပြတ်တဲ့အဆင့်ထိဖြစ်လာမှာပေါ့ညီ
မြေပုံမျိုးနယ်အတွင်းမှာမနေ့ကထီရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့ဆိုးရတပ်တို့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပဲရသေးတောင်မျိုးနယ်တောင်တရားချေရွာအနီးမှာလည်းတပ်မတော်ကတပ်ဆွေးထားတာကြောင့်ဒေသခံတွေဟာချေရွာတွင်းကိုဝင်ရောက်နေထိုင်ဖို့ခက်ခဲနေကြရတယ်လို့တောင်တရားဒေသခံတို့ကပြောပါတယ်
။ဟုတ်ပါကောအဲ့ဒီနယ်ကျွန်တော်တို့ကဟိုအေဆုံးထားဆက်ပြေးတော့လေပြီးတော့ပြီးပြီနောက်ဟိုပြီးတဲ့အခါကျနောက်တည့်ရက်ဟိုသူတို့ပြန်တော့ပြီဆိုတော့မလို့ရောဝင်တာပေါ့ကိုဝင်ပြီးတော့အဲ့ဒီနယ်မှာနေရတယ်ညနေဟိုကမနေ့၄နာရီလောက်ဆိုရင်ကျွန်တော်တို့ရောပိတ်ပြီးဝင်ရဲကိုအဲ့တော့ကျွန်တော်တို့ထွက်ပြေးနေရတဲ့အခုရှင်သေးပြဲကိုအနည်းနာမှတော့ရင်လေလူကကျွန်တော်တို့ဝင်ရမလားလို့အနည်းနာကိုတော့ကြည့်နေတယ်သူတို့မိန်းကလည်းဆမ်းပြစ်တယ်လေကိုဘယ်လိုမှမရဘူးလက်နက်ကြီးနဲ့ပြစ်တယ်လို့
ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်ပြီးကူညီပေးနေတာတွေရှိသလိုတချို့ကျေးရွာတွေကတော့ဌာနဆိုင်ရာတွေနေနေတော့တော်လာရခက်ခဲနေတာဖြစ်တယ်လို့ဒေသခံဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနဦးစီးရာရှိရေးမင်းဦးကပြောပါတယ်
ကျွန်တော်တို့ကိုနိုင်ကိုကဟိုသွားမှုခက်ခဲဖြစ်နေเนาะသွားမှုခက်ခဲဖြစ်နေတဲ့အခါကျတော့တကယ်နေမြေမှာဆိုလို့ရှိရင်ပို့ပြီးတော့နေမြေလုံးနေဆိုလို့ရှိရင်ဥမာရသေးတောင်ရသေးတောင်ဦးစီးမှုယုံချည်တယ်။ဆောင်ရဥမာလည်းခရိုင်ယုံချည်တယ်။မောင်တော်မှာလည်းခရိုင်ယုံနေရှိတယ်။ပြည်တော်မြို့နယ်ယုံနေလည်းရှိတယ်။ဆိုတော့အဲ့ဒီယုံနေကလည်းပဲသွားပြေးဖို့ဆိုတာမနာခက်နေတာရှိပါတယ်။ဒီလိုလိုရှိတယ်။ပြင်းပြနေတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့နဲ့တော့ဘယ်လိုပြောရမလဲ။ကိုယ်တိုင်ပတ်သက်နေတာတော့မဟုတ်ဘူးကျွန်တော်တို့ကပတ်သက်တာကပါလေဆိုဒုက္ခရောက်လာတယ်နော်ဆက်ပြီးဒုက္ခတွေယူကူညီပေးရမယ်ထောက်ပံ့ပေးရမယ်နော်တိုင်းနိုင်ငံဘက်ကနေကျွန်တော်တို့ဖြည့်ဆည်းပေးရမယ်အဲ့ဒီအပိုင်းမှာကျွန်တော်တို့ကသက်ဆိုင်တာ
တိုက်ပွဲတွေကြောင့်ရခိုင်နောက်ပိုင်းမှာဒုက္ခရောက်နေကြတဲ့စစ်ဘေးရှောင်ဦးရဲ့6000ကျော်အထိရှိလာတယ်လို့စစ်ဘေးရှောင်တွေကိုစစ်တမ်းကောက်ယူနေတဲ့ရခိုင်မျိုးနွယ်စုများစီရင် REC ကထုတ်ပြန်ထားပါတယ်ဒေသကြီးဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနစီရင်ရာလက်ရှိရှင်တိရခိုင်မြောက်ပိုင်းမှာဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းတွေမှာဒီဇင်ဘာလ18ရက်နေ့အထိစစ်ဆောင်ဦးရဲ့6000ကျော်အထိရှိတယ်လို့သိရပါတယ်
ကိုတက်နိုင်ပါရှင်ဆက်ပြီးတော့အိန္ဒိယနိုင်ငံမှာအငင်းပွားစရာနိုင်ငံသားဖြစ်ခွေဥပဒေတစ်ကိုကန့်ကွက်ဆန္ဒပြနေတဲ့အကြောင်းကိုဆက်ပြီးပြောပြခြင်းပါတယ် အိန္ဒိယနိုင်ငံမှာမွတ်စလင်တွေကိုခွဲခြားကန့်သတ်တဲ့အငြင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေတစ်ကိုကန့်ကွက်ဆန္ဒပြညီကြတာမှာတော့လူများရှေ့တိတ်ထွက်လေမရှိတဲ့မွတ်စလင်အမျိုးသမီးတွေနဲ့မွတ်စလင်ကျောင်းသူတွေပါထောင်နဲ့ချီပါဝင်လာနေပါတယ်။အိန္ဒိယနိုင်ငံတွေကနေဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံနဲ့ထွက်ပြေးလာကြသူတွေနိုင်ငံသားခံယူခွင့်ပြုတဲ့ဥပဒေတစ်မှာလ အင်ဂျင်နာပက်ထရီရှာသတင်းပေးပို့ထားတာမကင်ဖြူထွေးပြောပြပေးပါရှင်။အိန္ဒိယနိုင်ငံထဲမှာဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံထဲထွက်ပြေးလာကြတဲ့လူငယ်စုဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အထက်မွတ်စလင်တွေကိုခြံလက်ထားတဲ့ဥပဒေစစ်ကိုအစိုးရကဖျက်ဖြတ်ပေးဖို့ဆန္ဒပြပွဲပြီးနိုင်ငံတော်ဝန်အကြီးအကျယ်ရက်ဆက်ဖြစ်ပွားနေတာပါ။ဒီချေမျိုးတူမျိုးတော်ကဆမပြပွဲမှာတော့ကိုစီယာတို့လိုကြောင်းတူလည်းပါပါတယ
်။ Indian accept करेगी सी ए के अकॉर्डिंग और मुस्लिम को
मुस्लिम တွေကိုခြံထားပြီးဂျန်တဲ့ဘာသာဝင်တွေကိုပဲအိန္ဒိယကလက်ခံမယ်ဆိုတာကတရားမျှတမှုမရှိပါဘူး။ဒါဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံကိုပြက်စီးအောင်အစိုးရကလုပ်ရကြပါတယ်။ဂျာမီးယားမီဒီယာအစ္စလာမီယာတက္ကသိုလ်အပြင်ဘက်မှာဆမပြနေကြတဲ့အမျိုးသမီးတချို့ကတော့သူတို့ရဲ့နာမည်နဲ့မျက်နှာတွေကိုပါဖုံးကွယ်ထားကြပါတယ်။အရှင်မရီမိခင်တွေအပါအဝင်အမျိုးသမီးကြီးငယ်မယွေးဆနပြကျောင်းတွေနဲ့အတူပူပေါင်းပါဝင်နေတာပါ။အိန္ဒိယမှာဒီလိုမွတ်စလင်မျိုးသမီးတွေဟာလူငင်ခွင်းမှာတွာလာလေးတိတ်မရှိကြသလိုအခုလိုလမ်းပေါ်ထွက်ဆနပြတာမျိုးကတော့အတော်ကိုရှားပါတယ်။အစိုးရကတော့ဒီဥပဒေသစ်ဟာလူသားချင်းစာနာထောက်ထားတဲ့ဥပဒေတရက်လို့ကောက်ွယ်ပြောဆိုထားပါတယ်။ဒါပေမဲ့ဒီချိန်ထဲမှာလည်းဒီအစိုးရကဆနပြသူတွေကိုနှိမ်နင်းဖို့ကြိုးစားတာကြောင့်မချေနှက်မှုတွေကပိုပြီးတော့တိုးလာနေပြန်ပါတယ်။ဒီကြတဲ့သတင်းဘက်ကတက္ကသိုလ်စာကြည့်လိုက်တဲ့ကိုရဲတပ်ဖွဲ့တွေဝင်ရောက်နှိမ်နှင်းခဲ့တာမှာဒဏ်ရာရသူတချို့ရှိခဲ့ပါတယ်။ဒီလိုဒဏ်ရာရသူတွေထဲမှာရာဘီယာရဲ့သားလည်းပါပါတယ်
။ Come just leave us me. Is leave us me on bahar.
ကျမတို့လူကမှုချုပ်ထားတဲ့သူတွေအပြင်ထွက်ပြီးဆန္ဒပြတယ်ဆိုတာရှားပါတယ်။ဒီအခြေအနေကမဖြစ်မနေထွက်ပြမှဖြစ်မယ့်အခြေအနေဟုတ်လို့သာထွက်လာတာ။ဒီဥပဒေတွေကိုမဖြစ်သိမ်းဘူးဆက်ပြီးဆန္ဒပြတော့မှာပေါ့။
အိန္ဒိယနိုင်ငံမှာနေထိုင်နေသူအားလုံးအနေနဲ့နိုင်ငံသားဖြစ်ကြောင်းကိုတတ်သိအထောက်အထားနဲ့မှတ်ပုံတင်ရမယ့်အစီအစဉ်ကိုလည်းဆက်ဖြတ်ပေးဖို့ဆန္ဒပြသူတွေကဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီအစိုးရကိုတောင်းဆိုလာကြပါတယ်။အိန္ဒိယနယ်ပေါင်းမွတ်စလင်တွေအနေနဲ့သူတို့ရဲ့နိုင်ငံသားအခွင့်အရေးဆုံးရှုံးသွားမှာမဟုတ်ပါဘူးလို့အစိုးရကအာမခံပြောကြားနေပေမဲ့လို့ဒီဥပဒေသစ်ကသူတို့အပေါ်ဖိနှိပ်လာမှာကိုမွတ်စလင်တွေကစိုးရိမ်နေကြတာပါ။
Yeah, why do we have to prove?
ကျမတို့ရဲ့နိုင်ငံသားဖြစ်မှုကိုဘာကြောင့်တည်ပြပြနိုင်အောင်မလဲ။ကျမတို့အဘိုးအဘေးတွေကဒီနိုင်ငံအတွက်တိုက်ပွဲဝင်ခဲ့ကြတဲ့သူတွေပါ
။ဂျမီယာတက္ကသိုလ်ကမွတ်စလင်ကျောင်းသူတူဖြစ်တဲ့ဇာကီရာရိုဟီပြောသွားတာပါ။လူမျိုးပေါင်းစုံဘာသာပေါင်းစုံစုဝေးနေထိုင်တဲ့လူမှုအတိုင်းအတာတစ်ခုအဖြစ်ရှိလာခဲ့တဲ့အိန္ဒိယနိုင်ငံရဲ့အစဉ်အလာကိုအခုဥပဒေသစ်ကဖျက်ဆီးပစ်လိုက်မှာကိုစိုးရိမ်ကြတဲ့မွတ်စလင်မဟုတ်တဲ့သူတွေလည်းအခုဆန္ဒပြပွဲမှာပါဝင်နေကြတာပါ။
I'm a Hindu but this bill is affecting me because my fellow citizens and my fellow
ကျမကဟိန္ဒူတယောက်ပါကျမတို့တငယ်ချင်းတွေနိုင်ငံသားတွေဒီဥပဒေကြောင့်ထိခိုက်နေနိုင်ရရင်ကျမတို့ဘုံမှာလည်းတက်ရောက်မှုရှိပါရဲ့။ဂျမီးယားတက္ကသိုလ်မှာပညာသင်ယူနေတဲ့တစ်နှစ်ကျော်ကာလအတွင်းမှာကျမကမွတ်စလင်ဒီနေ့ဒီအများကြီးရှိပါတယ်သူတို့နဲ့နေလေစားအတူတူစားတယ်သူတို့အိမ်ကြီးမှာအပွဲတို့တခြားပွဲတော်တို့ရှိရင်လည်းအတူတူလွှဲကြတာပါပဲဆနပြပွဲမှာပါဝင်နေတဲ့ဟိန္ဒူဘာသာဝင်တက္ကသိုလ်ကျောင်းသူဆူမန္ဒာဖော်တာပြောတာပါလက်ရှိအချိန်မှာဆနပြပွဲတွေဘယ်အထိဆက်ဖြစ်သွားမလဲဆိုတာတော့မသိနိုင်သေးပါဘူးဒီဆနပြပွဲတွေကမွတ်စလင်တွေရဲ့စိုးရိမ်မှုတွေကြီးထွားလာနေတာကိုဖော်ပြနေတယ်လို့အိန္ဒိယဆူရဟာဟိန္ဒူအမျိုးသားရေးဝါဒရှေ့တန်းတင်မှုတွေကိုဆက်လက်လှုပ်ဆောင်နေရဲဆိုပြီးဝေဖန်သူတွေကလည်းပြောဆိုနေကြပါရဲ့ရှင်
။မခင်ဖြစ်သေးပါရှင်။အင်ကညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်။စောင်းနှင်းနေဝင်နေတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းမှာတော့ဒီရာသီကိုခန်းစားရေးပွက်ထားတဲ့တခြင်းတွေခရစ်မတ်တေးတခြင်းလေးတွေနဲ့ဖြောပြပေးနေပါရဲ့။ဒီနေ့တော့ Justin Bieber နဲ့ Mariah Carey တို့တီးဆိုထားတဲ့ All I Want For Christmas Is You ဆိုတဲ့တေးတခြင်းလေးနဲ့ဖြောပြပေးကြပါရဲ့။နားဆင်ပါရှင်။
I want for Christmas is you ဆိုတဲ့ Christmas theme ချင်းလေးကို VOA ရဲ့သောရရှင်နေနှိမ့်ချိတ်ကြလိမ့်မယ်လို့ပြောလိုက်ပါတယ်ရှင်ပြောရွှင်စရာနှစ်တကူကာလမှာ VOA ရဲ့သောရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမက်ခင်ဖြည့်ထွေးတလဲပြောပြပေးပါဦးရှင်
ဒီရနိုင်ငံမှာပြည်ခဲ့တဲ့သတင်းပတ်အတွင်းဆိုရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းနဲ့ချီဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့နိုင်ငံနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒေသရင်းလက်နက်ကိုင်တွေကိုနှိမ်နှင်းတဲ့ဆီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားအလုံးအကျုံသုံးဆောင်ရွက်နေတာတွေအရက်သားတွေဘေးလွတ်ရာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမချမ်းတိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်စိုးရိမ်စရာကောင်းလာတယ်လို့အထူးရေးမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအစိုးရစစ်ဆင်ရေးစခန်းကိုခြုံငုံတိုက်ခိုက်တာကြောင့်လူကြိုးရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးသွားပါတယ်။တာလီဘန်တပ်ပုံတွေရဲ့တိုက်ခိုက်မှုတွေစက်တိုက်ပိုဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘဲလ်ခ်ပြည်နယ်ထဲမှာအခုလိုထပ်ပြီးတော့တိုက်ခိုက်ခံရတာလို့ဒေသခံအရာရှိတွေကပြောပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရက်တွေပြန်ပြီးစတင်လာနေတဲ့အပေါ်တုံ့ပြန်ရမှာညှဉ်းညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကဒီတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဖိတ်ခေါ်ပြီးသုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုတရုတ်ဝန်ကြီးချုပ်လီကစ်ချန်ကနိုင်ငံအနောက်တောင်ပိုင်းချန်ဒူးမြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေဟာတည်သူအတွက်မှအကျိုးရှိတဲ့လုပ်ရက်မဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်ကဆွေးနွေးပွဲအဖွဲ့မိန့်ခွန်မှာပြောဆိုခဲ့ပါတယ်။မနေ့ကဒီဇင်ဘာလ25ရက်နေ့ဟာခရစ်စမတ်နေ့ဖြစ်တာနဲ့အညာအများဒီခရစ်စမတ်အကျိုးညပွဲတော်နဲ့ဆုတောင်းပွဲတွေကတော့ကမ္ဘာတဝန်းကခရစ်ယာန်တွေစတင်ဆွေးနွေးနေကြပါပြီရှင်။
သတင်းကြေညာကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာညက်နေခြင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dexter Weirat ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညက်နေခြင်းအတွက်အစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညက်နေခြင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.